ယူကရိန်းခရီးတဲ့တင်လေယာဉ်ကိုတီဟီရန်မြို့အပြင်ဖက်မှာအီရန်စစ်တပ်ကမာရွင်ပစ်ချခဲ့တာဖြစ်ကြောင်းအီရန်ကဝန်ခံလိုက်ပါတယ်။ဒီဖြစ်ရကြောင်းလေယာဉ်မော်ပါလူ186စလုံးသေဆုံးခဲ့တာပါ။အီရန်အစိုးရပိုင်သတင်းဌာနကဖော်ပြခဲ့တဲ့အီရန်သမ္မတဟာဆန်ရိုဟာနီရဲ့ထုတ်ပြန်ချက်မှာတော့အမေရိကန်ပြည်ထောင်စုကချင်းချောက်တဲ့လုပ်ရက်တွေလုပ်နေတာကြောင့်အီရန်တော်လောင်းရေးပြည်ဆောင်တပ်ကအခုလိုအမာရွင်လုပ်မိသွားတာပါဆိုပြီးတော့အပြစ်တင်ပြောဆိုထားပါတယ်။အီရန်သမ္မတကာဆမ်ဆူလေမီနီကိုတုတ်တင်တက်ဖြတ်ပြီးတော့အီရန်ရဲ့အချုပ်အခြာအာဏာကိုပါအမေရိကန်ကချင်းချောက်ရန်စနေတဲ့အချိန်မှာကိုတိုင်းမီကိုအပြည့်အဝကာကွယ်ဖို့ပြင်ဆင်ထားတဲ့အီရန်တော်လောင်းရေးပြည်ဆောင်တပ်ရဲ့ကြီးမားတဲ့မာရွင်လှုပ်ဆောင်မှုကြောင့်အပြစ်မဲ့ပြည်သူတွေတိတ်ဆုံခဲ့ရပါတယ်လို့သမ္မတရိုဟာနီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီလိုအီရန်ကယူကရိန်းခီးတဲ့တင်လေယာဉ်ကိုပစ်ချခဲ့တဲ့လို့ရတဲ့ပတ်သက်ပြီးအီရန်ဘက်ကအပြည့်အဝဝန်ခံဖို့မျှော်လင့်ပါတယ်လို့လည်းယူကရိန်းသမ္မတကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ယူကရိန်းလေယာဉ်ကိုပစ်ချခဲ့ပါတယ်လို့အီရန်ကဝန်ခံပေမဲ့လည်းသူတို့မှာအပြစ်ရှိကြောင်းအပြည့်အဝဝန်ခံဖို့လိုတယ်လို့သမ္မတဗလာဒီမီယာဇယ်လန်စကီကဒီကနေ့ပဲကြေညာချက်ထုတ်တာပါ။ဒီလို့ရတဲ့အတွက်အသားဝင်ရှိသူတွေကိုတရားရင်ဆိုင်စေဖို့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေအပြည့်အဝလုပ်ခွင့်ပေးဖို့အလောင်းတွေနေရပြန်ဖို့ရော့ကျေးပေးဖို့နဲ့တန်တမာရေးနီလာငါနဲ့တဆင့်တရားဝင်တောင်းပန်ဖို့မျှော်လင့်ပါတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။အီရန်ကိုရောက်နေတဲ့ယူကရိန်းဆိုင်ရာကျွမ်းကျင်သူတွေကိုတော့အီရန်ကအပြည့်အဝပူပေါင်းကူညီနေပြီးအခင်ဖြစ်တဲ့နေရာကိုသွားခွင့်ပေးတယ်လို့လေရင်ပြန်သမ်းဖို့မတ်တပ်နေကိရိယာကိုပါပေးထားပါတယ်။လေရင်မုန်းနဲ့လေဆိပ်ထိန်းချုပ်ရေးစခန်းကတာဝန်ရှိသူတွေအပြန်အလှန်ပြောဆိုထားတဲ့မတ်တပ်တွေကိုအီရန်ရောက်နေတဲ့သူ့အဖွဲ့တွေရထားပါပြီလို့လည်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဗလာဒီပိုရစ်ကိုကပြောပါတယ်လေရင်ပြတ်ကျသိမ်းဆုံးသွားခဲ့တဲ့သူတွေထဲမှာကနေဒါနိုင်ငံအများပြားပါဝင်ပြီးတော့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထူရိုကတော့သိမ်းဆုံးသွားသူတွေရဲ့မိသားစုဝင်တွေအတွက်ပွင့်လင်းမြင်သာပြီးတရားသဖြင့်ဖြစ်အောင်လှုပ်ကိုင်ပေးဖို့တောင်းဆိုထားတာပါယူကရိန်းခီးတဲ့တဲ့လေရင်ကိုမာရွင်ပြစ်ချမိကြောင်းဒီကနေ့ပဲဝန်ခံလိုက်တဲ့အီရန်တော်လောင်ရေးပြည်ဆောင်တပ်လေကြောင်းဆိုင်ရာတပ်မကြီးကတော့ဒီဖြစ်ရတဲ့ပတ်သက်လို့လုံးဝတာဝန်ခံကြောင်းနဲ့ပဲလို့အပြစ်မျိုးကိုမဆိုခံယူဖို့အစဉ်သင့်ရှိပါတယ်လို့အီရန်နိုင်ငံပိုင်ရုပ်သံကနေဒီကနေ့ပဲပြောဆိုခဲ့ပါတယ်